ရင်းမြစ်ပင်မြို့နယ်တွေကရွှေပန်းခိုင်တဲတော်ကြီးစတဲ့ခြေရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့နေမြေရှင်းလင်းနေတာကြောင့်အနီးဝန်းကျင်ကခြေရွာတွေကပါထွက်ပြေးတိမ်းရှောင်နေရပါတယ်။ရွာပေါင်း6ရွာလောက်ကရွာသား2000နီးပါးလောက်ထွက်ပြေးနေကြရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။လက်ရှိမှာတော့သူတို့အတွက်နေရေးစားသောက်ရေးနဲ့ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ရင်းမြစ်မြို့နယ်တွေကဝါရန်ကြီးရွာဖုန်ကြီးကျောင်းမှာတက်ဆွဲနေခဲ့တဲ့စစ်ကောင်စီတပ်တွေကတီပင်ကန်ကြီးရွာကိုဖျက်ပြီးတဲတော်ကြီးရွာနဲ့ရွှေပန်းခိုင်ရွာတွေကိုမတ်လ10ရက်နေ့မနေ့ကနေ့လယ်12နာရီဝန်းကျင်လောက်မှာတနက်တွေပစ်ပေါက်လက်နက်ကြီးတချို့ပစ်ခတ်ပြီးဝင်ရောက်လာတာကြောင့်တဲတော်နဲ့ရွှေပန်းခိုင်ကြီးရွာတွေအပြင်အနီးနားကကြီးရွာတွေကပါရွာလုံးကျွထွက်ပြီးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကအခုလိုပြောပါတယ
်။အဲဘယ်လိုပြောရမလဲတော့မသိဘူး။မကြီးရွာလုံးအကုန်လုံးခက်ပြေးချရတာသူကတောင်ဝနေဝင်လာတာချင်းတောင်ဝနေဝင်လာပြီးတော့အဲဖောက်ဖောက်ဖောက်ဖောက်ဖောက်ဖောက်ဆိုတော့အတန်ကြီးကြတော့ကြတော့တနတ်တန်ကြီးကြတဲ့ဆိုပြီးတော့ကျမတို့ကထက်ပြီးတာတောင်ဝနေဝင်လာတာဖြစ်ပြီးဝင်လာတာပြီးပြီးဝင်လာတော့ကျမတို့ကထွက်ပေါက်ကမရှိတော့ကြတော့အကုန်လုံးအဲဇမားတဲ့တွေဖြတ်ပြီးအနောက်တွေအကုန်လုံးဖြတ်ပြီးပြေးနေပြေးရတယ်အဲ့လိုပဲပြေးကြတာသူတို့တနတ်တွေတီးပြီးတော့ဝင်လာတာပြောရမယ်ဆိုရင်ပြေးနေတာလေည၈နာရီ၉နာရီထိအောင်ကျမတို့ပြေးနေရတော့ပဲအစတော့ဟိုဂျွာနဲ့ပြင်နေဝေးတဲ့ဒီမှာကတ်နေတာတော်တော်များများလေးခိုးနေတာနောက်အဲ့လိုမျိုးသူတို့ကလို့နှံ့ထွက်တော့ဟာဒီနေရာလေးတော့ရောက်လာပြီဆိုပြီးတော့ထက်ထက်ပြီးထက်ပြီးပြီးတော့ည၈နာရီ၉နာရီထိအောင်ပြေးနေကြရတာနောက်ကလည်းအခုနောက်ထပ်တစ်ဖွဲ့လာပြီလို့လည်းပြောလို့ကျမတို့ကအခုထက်ပြီးတော့ကြီးရအောင်ပါပေါ့နော
်စစ်ကောင်စီတပ်တွေကတနက်ဖြစ်ပေါက်ပြီးဝင်လာတာကြောင့်တဲတော်ကြီးရွှေပန်းခိုင်ရေကြီးပြင်းထန်တော်ကြီးအုံတုံပင်တဲပင်ကန်စတဲ့ရွာတွေအပါအဝင်ရွာပေါင်း9ရွာလောက်ကရွာသား2000ဝန်းကျင်လောက်ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတာပါစစ်ကောင်စီတပ်တွေကတဲတော်ကြီးရွာနဲ့ရွှေပန်းခိုင်ရွာတွေကိုဝင်ပြီးနေအိမ်တွေကိုမှွေနှောက်ရှာဖွေခဲ့ပြီးတော့နောက်ရွာတွေကိုဆက်ပြီးတက်သွားတာကြောင့်စစ်ဆောင်ရွာသားတွေကအဲ့ဒီရွာတွေနဲ့အတော်တန်ဝေးတဲ့ရွာတွေအထိကိုဆစ်ဆောင်နေကြရပါတယ်တချို့ရွာတွေကလည်းဝေးရရွာတွေကိုမပြေးဘဲတောထဲမှာပဲနေနေကြရတဲ့သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်
တော်ထဲမှာလည်းအများကြီးပဲညီမလေးတော်ထဲမှာဟိုအမတို့စီကဟာလေးထန်းတက်တာဆိုတော့အဲ့လိုထန်းတဲလေးထန်းတဲလေးတွေထဲမှာလည်းအများကြီးပဲရေကြီးပေါ်မှာအလိုမျိုးဗျံပြင်းကြီးအိတ်တာပေါ့နော်အဲ့ထန်းတဲလေးထန်းတဲလေးတွေဒီမှာလည်းအများကြီးပဲရှိတယ်အဲ့လောက်မှာလည်းအများကြီးပဲရှိတယ်ညီမလေးအဲ့တဲလေးထဲမှာလည်းရှိတယ်အခုလည်းတရက်ပင်အောက်ဒီမှာပဲအဲ့တရက်ပင်လေးတွေအောက်မှာခြုံလေးတွေအောက်မှာနေနေကြတာတွေလည်းအများကြီးပဲရှိတယ်
တော်ထဲမှာမိုးကရီနဲ့တဲဆောက်ပြီးနေနေကြပေမဲ့အခုရပိုင်မုန်တိုင်းရှင်ကြောင့်မိုးရွာတွေရှိနေတယ်လို့ပြားနာတာနဲ့ဝမ်းပြက်ဝမ်းလျှောတာတွေဖြစ်နေကြလို့ရိခါနဲ့ဆေးဝါးကလည်းအရေးပေါ်လိုအပ်နေတဲ့အခြေအနေဖြစ်တယ်လို့စစ်ဆောင်နေရတဲ့ဒေသခံတူကအခုလိုပြောပြပါဗျ
။ယာယီတဲ့ပေါ့နော်ကျွန်တော်တို့ယာယီတဲ့မိုးပါတဲ့လေးတွေစောက်ရတာပေါ့နော်။အခက်ခဲတော့ဒီစောင်းဝင်းဒီရောပြီးတော့ကျွန်တော်မိုးရုံးကလာဆိုတော့မိုးကလည်းရွာနေတာပဲပေါ့နော်။ကျွန်တော်ဖြစ်ကြတယ်လေ။ဖျားကြနာကြတာပေါ့။နေနေတဲ့နေရာတွေကစောင်းဝင်းနေနေအဲ့လိုပေါ့ဆေးဝါးတွေပေါ့နော်။အဲ့လိုဒီယာရီဥတို့နဲ့
စစ်ဆောင်သူတွေထဲမှာတက်ကြီးရွယ်အိုတွေ၊ကျမကြီးမကောင်းတဲ့သူတွေ၊ကလေးငယ်တွေပါပါတာကြောင့်ပြေးလွှားပြီးစစ်ဆောင်နေရတာကအတော်ကိုခက်ခဲဖြစ်နေတယ်လို့ပြောပါရယ်။အခုလိုတရွာပြီးတရွာထွက်ပြေးနေကြတဲ့ခက်ခဲကိုလည်းအခုလိုပြောပြပါရယ်
။တက်ကြီးရွယ်အိုတွေပေါ့နော်၊ဒီဖြတ်ထားတဲ့ဟာတွေ၊မမားတဲ့ဟာတွေ၊အခါမျိုးတွေရတယ်၊နန်းနေနေလို့ဖြစ်နေတဲ့ဟာတွေကလည်းအများကြီးပဲညီမလေးရဲ့။မမရဲ့ဒွေလေးကြီးတယောက်ဆိုဒီဖြတ်နေတာသူကမလက်ဒီမလား၊ညဒီမလားလားမသိဘူး။အဲ့ဒါယူနေနေတိုက်သွားတာပဲမှားလို့ရတော့။အကဲကဲရအများကြီးပဲအဲ့ဒါတဲရင်းညာနေပြီးတော့လေမတို့အာကုန်လို့အမတို့ရွာကိုလာနေရသူတို့ကတေးတရားလေးဆိုတော့လေအဲ့ဒါယူကြည့်ပြီးတော့လေလူတိုင်းကအကုန်လုံးနေကြကြတယ်ဒီလား
စကိုင်းတိုင်းတွင်းမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားထိတွေ့တိုက်ပွဲတွေပုံမပြင်းထန်လာတာကြောင့်စစ်ကောင်စီတပ်တွေကလည်းကျေးရွာတွေကိုတရွာဝင်တရွာထွက်နေမြေရှင်းလင်းရေးတွေလုပ်နေပါတယ်စကိုင်းတိုင်းထဲမှာမုံရွာ၊စကိုင်း၊ရွှေဘုံနဲ့ကလေးမျိုးတွေကလွဲလို့ကျန်တဲ့မျိုးနယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားတယ်လို့ဖုံးဆက်သွယ်ရေးကိုပါခက်ခဲနေရပါတယ်။နေပြည်တော်ရှင်းလင်းမှုတွေကြောင့်ထွက်ပြေးနေကြတဲ့ရွာသားတွေကစစ်ကောင်စီတပ်တွေရွာကထွက်သွားပြီးတဲ့အချိန်မှာနေအိမ်ကိုပြန်လာနေတာတွေရှိပေမဲ့လို့အများစုကတော့ပြန်မနေရဲကြပဲတက်ကြီးရွယ်အိုတွေကလေးငယ်နဲ့နာမကျန်းသူတွေရှိတဲ့သူတွေကတော့တောထဲနဲ့တခြားကျေးရွာတွေကိုထွက်ပြေးတင်းရှောင်နေကြရဆဲဖြစ်ပါတယ်။အခုကာလကပြင်းထန်တဲ့အပူချိန်နဲ့တခါတလေမှမိုးရွာတွေကလည်းရှိနေတာကြောင့်ဖျားနာတာနဲ့ဝမ်းပြက်ဝမ်းလျှောဖြစ်ကြတဲ့အတွက်စီးဝါးနဲ့ရိခါကအထူးကလိုအပ်နေတာဖြစ်တယ်လို့စစ်ဆောင်တွေကပြောဆိုကြပါရဲ့ရှင်။